ယူကရိန်းအရေးအကြောင်းကဘာစစ်ဖြစ်လာနိုင်ခြေတောင်ရှိနေတယ်လို့အမေရိကန်သမ္မတကသတိပေးလိုက်ပါတယ်။ရုရှားနဲ့ယူကရိန်းရဲ့ဇက်မှာရုရှားနဲ့အမေရိကန်တပ်ဖွဲ့တွေကြားကြီးမားတဲ့ပဋိပက္ခဖြစ်လာနိုင်ခြေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတိပေးလိုက်ပြီးအမေရိကန်နိုင်ငံသားတွေယူကရိန်းနိုင်ငံထဲမှာရှိနေရင်ချက်ချင်းထွက်ခွာကြဖို့လည်းသတိပေးလိုက်ပါတယ်။ကဘာအင်အားအကြီးဆုံးစစ်တပ်တွေထဲမှာတစ်ခုပါဝင်ဖြစ်တဲ့ရုရှားစစ်တပ်နဲ့ရင်ဆိုင်နေရတာဖြစ်တယ်လို့တခြားအခြေအနေတွေနဲ့မတူဘဲပဋိပက္ခတွေချက်ချင်းဆိုးဝါးလာနိုင်ခြေရှိတာကြောင့်အဲ့ဒီမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအခုချက်ချင်းထွက်ခွာသင့်တယ်လို့အမေရိကန်သမ္မတဘိုင်ဒန်ကအမေရိကန် NBC ရုပ်သံနဲ့တွေ့ဆုံမေးမြန်းချက်မှာပြောသွားပါတယ်။တကယ်လို့ရုရှားကယူကရိန်းကိုကြီးကြောတိုက်ခိုက်လာရင်အဲ့ဒီမှာရှိတဲ့အမေရိကန်တွေကိုကယ်တက်ဖို့အမေရိကန်တပ်ဖွဲ့တွေယူကရိန်းကိုဆေလွတ်တာမျိုးလုပ်မှာမဟုတ်ဘူး။အဲ့လိုလွတ်ရရင်လည်းကမ္ဘာစစ်တောင်ဖြစ်သွားနိုင်တယ်လို့အမေရိကန်သမ္မတကဆက်ပြောခဲ့ပါတယ်။အခုလိုလွတ်လိုက်လို့အမေရိကန်တပ်နဲ့ရုရှားတပ်တွေအပြန်အလှန်ပြစ်ကြရင်တော့ဒါကနှစ်နိုင်ငံစစ်မဟုတ်ပဲကမ္ဘာစစ်တစ်ခုဖြစ်တယ်လို့အမေရိကန်သမ္မတကဆက်ပြောခဲ့ပါတယ်ခင်ဗျ။